ကရင်ပြည်နယ်ဖာပွန်မြို့နယ်ပိုလူထကျေးရွာကမျိုးသမီးတို့ကိုပစ္စည်းလူရတပ်ဖြတ်မှုကျူးလွန်ခဲ့တဲ့မြန်မာစစ်သားနှုတ်ဦးကိုရေးယူပေးဖို့ KNU Concern Group အပါအဝင်ကရင်ဖွဲ့စည်းတွေတောင်းဆိုထားတဲ့သတင်းတင်ပြချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်မှာမြန်မာစစ်သားတပ်သားနှုတ်ကနေပြစ်တက်ခဲ့တဲ့ဒေသခံမျိုးသမီးနော်မှုနော်တိတ်ဆိုးမှုမှာတရားမျှတမှုရရှိရေးအတွက်ကရင်လက်နက်ကန်ဖွဲ့စည်းများပါဝင်ကရင်ဖွဲ့စည်းတွေကနေတောင်းဆိုခဲ့တာပါ။ပစ္စည်းလူယူတပ်ပြမှုကျူးလွန်ခဲ့တဲ့တမန်တော်သားနှုတ်ကိုထိရောက်စွာရေးယူပေးဖို့တောင်းဆိုကြောင်း KNU Concern Group ပြောခွင့်ရကရင်မျိုးရာစီယုံ KNU ဒုဥက္ကဋ္ဌဟောင်းပထမနော်စီဖိုးရာစိန်ကပြောပါတယ
်။ဇလနာဆက်ချက်ရပါလား။ဒီမှာဖြစ်တဲ့ဥဒါရယ်။အများသမီးဆိုင်ရသွားတာရှိတယ်နော်။ပြည့်သူရဲ့ဖက်ကျိုးတွေလူယူပြီးတာသူပြစ်ဆင်ပြီးတာဆက်ကျေသွားတာဖြစ်တယ်ပေါ့လေ။ဒါဖြစ်တဲ့တာဟာဇာကဒီမှာလုံးဝလက်မခံဘူးဇာကလုံးဝကောက်ွက်တယ်လို့အဲ့ဒါကျွန်တော်ထုတ်ပြထားတာ။ဒါမှအတိမရှိတဲ့မြတ်မီတရားကိုဒီလိုကိခတ်ပတ်ဖြတ်တာမျိုးကတော့ဒါကလက်ခံစရာမရှိဘူး။ဒီလိုတဲ့လူတွေကတော့ဖြစ်ရစွာအေးအေးယူဖို့လိုအပ်နေတယ
်။ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပေါ်မြို့နယ်ပိုလူထားကျေးရွာနေအသက်40နှစ်အရွယ်နော်မှုနော်စုသူမျိုးရမီကိုအမတ်ရှိစစ်ကိုကရေးဌာနချုပ်စကခလောက်ခံခမရ409တိုင်းကတမရော်သားနှုတ်ကပြစ်တက်ခဲ့ပြီးလက်ဝတ်ရတနာတွေကိုလူယူတဲ့ဖြစ်စဉ်ဖြစ်ပွားခဲ့တာပါ။မြန်မာတပ်မတော်ရဲ့မတရားညှဉ်းပန်းနှိပ်စက်မှုအကြောင်းမဲ့တပ်ဖြတ်ခြင်းအရမပြုခြင်းမှုတွေဖြင့်ပြည်သူလူစုတွေရဲ့ပြည်စည်းဥစ္စာတွေကိုအသိအရမရယူခြင်းများရပ်တန့်နိုင်ရေးနဲ့ထိရောက်စွာရေးယူသားစီဟာတန်းနိုင်ရေးအတွက် Amnesty International AI နဲ့ Human Rights Watch အစရှိတဲ့နိုင်ငံတကာဖွဲ့စည်းကနေဝင်ရောက်စုံစမ်းဖို့တောင်းဆိုခဲ့ကြောင်းလည်းဘရူနိုစီဖိုရာစင်ကပြောပါတယ်ကရင်ငင်းချိုင်းရဲ့သောက်ကူပြုကွန်ရက်အစီအစဉ်တာဝန်ခံနော်ဝါခူရှိကတော့ NCA ပြည်ရလက်မှတ်ရေးသူထားတဲ့ KNU ဒေသဘက်မှာဒီလိုလွတ်ရကျွလွန်တာမဖြစ်သင့်ဘူးလို့ပြောပါတယ်
ဒါတော့မဖြစ်သေးဘူးနော်အခုကဒီငင်းချိုင်းရေးကိစ္စတဲ့ကလမှာကျင်းနေတဲ့ NCA လက်ထူထားတယ်ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဒီဝင်ကျွလွန်ခွင့်ပေးထားတဲ့စနစ်ကရှိတာကြားလေးပြီးတော့နော်စနစ်ကြားအပြစ်ရှိတဲ့စစ်သားစစ်သားတွေကသူတို့အပြစ်မပေးဘူးဆိုတော့ဒီလိုမျိုးဆက်ဖြစ်နေတာပေါ့နော်
KNU ကရင်မျိုးရာစီယုံတပ်မဟာ၅ဘက်ကလည်းဒီဖြစ်စဉ်ပေါ်စုံစမ်းဖော်ထုတ်ရေးယူပေးဖို့ကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရပ်စင်ရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GMCF ကိုဇူလိုင်လ16ရက်နေ့မှာတိုင်ကြားစာပေးပို့ထားပါတယ်။တပ်မတော်ဘက်ကတော့ပြစ်မှုကျူးလွန်ထားတဲ့စစ်တီတွေကိုအရေးယူသွားမယ်လို့တပ်မတော်ပြောခွင့်ရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
။တို့ရဲ့လုံဆောင်မှုနဲ့ပတ်သက်ပြီးကျွန်တော်တို့အရေးယူသွားမှာဖြစ်ပါတယ်။ဒီပနာမစစ်တော်စစ်စစ်ကြရမှန်နေလို့ကြည့်ရတယ်။ဒါနဲ့ပတ်သက်ပြီးအရေးယူဆောင်ရတော့ပါတယ်။
လက်ရှိပြည်မှုကျွလွန်ထားတဲ့တာတာဆိတ်ရှိတန်းဆူးလွင်နဲ့ဟိမင်းထက်တုတ်နှူးကိုဘီလင်းတနဲ့စစ်ဘက်ချုပ်မှချုပ်နှောင်ထားပြီးပနမစုံစမ်းဖော်ထုတ်ချက်ရပြည်မှုကျွလွန်ခဲ့ကြောင်းဝန်ခံတဲ့အတွက်စစ်စည်းကမ်းရဥပဒေနဲ့ညီထိရောက်စွာရေးယူနိုင်ရေးအတွက်အမြန်ဆုံးစစ်ဆေးရေးယူဆောင်ရွက်သွားမယ်လို့ဇူလိုင်လ20ရက်နေ့မှာတမတော်ကနေသတင်းထုတ်ပြန်ထားပါတယ်တရကံစစ်တီနှုတ်ဦးထွက်ပြေးပျောက်ဆုံးနေခြင်းနဲ့မှုခင်းဖြစ်စဉ်အားသက်ဆိုင်ရာသက်ဌာနတွေထံမှအချိန်နဲ့တပြေးညီသတင်းမပို့ခဲ့တဲ့စခန်းကတာဝန်ရှိသူတွေကိုလည်းစစ်တရားရုံးရဲ့စစ်ဆေးသွေးရှိချက်အတိုင်းစစ်စည်းကမ်းရထိရောက်စွာရေးယူသွားမယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကဖာပွန်ခရိုင်ဒေသရေးဘော်ကူညီထောက်ပံ့ရေးဖွဲ့ကစိုးအုပ်မှုကလည်းလက်မှုဘလော့ဒေသကိုသွားရောက်ကူညီပေးတဲ့လုပ်ငန်းတွေလှုပ်ဆောင်ပြီးရွာပြန်မှာမြန်မာစစ်သားရဲ့ပြစ်ခတ်မှုခံရပြီးတိတ်ဆုံးသွားခဲ့ပါတယ်။KNU ကရင်မျိုးရာစီယုံဟာမြန်မာဆိုရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားပေမဲ့ဖာပွန်ခရိုင်ဘက်မှာတော့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။အထူးသဖြင့်ဒေသတွင်းလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU ဖာပွန်ခရိုင်တပ်မငါတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေသလိုထောင်နဲ့ချီဒေသခံရွာသားတွေစစ်ပေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။